ရခိုင်ပြည်နယ်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်စစ်ကောင်စီဘက်ကကုန်စည်စည်းစိမ်မှုကိုပိတ်ဆို့ထားတာကြောင့်အခြေခံစားတောက်ကုန်နဲ့ဆက်သုံးစီတွေရှားပါလာပြီးတော့ဈေးနှုန်းတွေအဆမတန်မြင့်တက်နေတယ်လို့ဒေသခံတွေကပြောပါရယ်လက်ရှိမှာတော့ဆက်သုံးစီကပြတ်လတ်နေပါတယ်ဒေသခံတွေမှာသွားရေးလာရေးအခက်ကြုံနေရတယ်လို့ဆက်သုံးစီတလီတာကိုကြက်1000အထက်မှာရှိနေပါတယ်လို့ပြောပါရယ်ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ပြောပြပေးပါရှင်
စစ်ကောင်စီနဲ့ရခိုင်လက်နက်ကင်အေအေဖွဲ့တို့ကြားတိုက်ပွဲတွေတကြောပြန်ဖြစ်လာနေတဲ့ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကလေးကကုန်းလန်းရေလန်းအားလုံးကိုစစ်ကောင်စီကပိတ်ထားတာကြောင့်ရခိုင်ပြည်နယ်အတွင်းကုန်စည်စီးဆင်းမှုတွေရပ်တန့်နေပြီးအခြေခံစားသောက်ကုန်တွေနဲ့ဆက်သုံးသည့်ရှားပါမှုတွေဖြစ်လာနေတယ်လို့ရခိုင်ဒေသခံတွေကပြောဆိုကြပါတယ်ရခိုင်ပြည်နယ်မြို့တော်စစ်တွေမှာဆိုရင်လည်းဆက်သုံးစီတလီတာကိုကြက်1000အထက်ထိဈေးနှုန်းမြင့်တက်နေတယ်လို့လွယ်လွယ်ကူကူဝယ်ယူလို့မရတာကြောင့်အခက်ကြုံနေရတယ်လို့စစ်တွေဒေသခံတို့ကပြောပါတယ
်ဟိုကစီးတလီတာကိုကျွန်တော်တို့ကအရှိုးရှိုးညမလို့ဒီနေရာမှာဥမာဒီနေရာတစ်ခုကနေတစ်ခုနဲ့ကမတူဒီဥမာနေရာတစ်ခုမှာကျွန်တော်တို့က1000ဆိုရင်နောက်တစ်နေရာကျရင် 12000 ဖြစ်သွားတယ်အဲ့လိုပဲဖြစ်နေအနည်းဆုံးစရာတော့ 1000 ပဲခင်ဗျဟိုဒီခိုင်ကြီးတွေကြတော့ဘာဘလို့မှမရောဘူးခင်ဗျခိုင်ကြီးတွေကြတော့ဟွန်လုံးပိတ်ထားတယ်အချိန်တိုင်းလုံးလိုပဲပိတ်ထားတယ်လမ်းဘေးဆိုင်တွေမှာပဲဝေးရတာခိုင်ကြီးတွေကဒီလမ်းဘေးဆိုင်တွေမှာဒီစီရောက်ပြီးဆိုရင်ဒီခံကြီးတွေကတွားရင်းလာရင်ကားတွေကမေးကြတယ်ပေါ့စီရောက်ပြီဆိုတာလည်းအကုန်လုံးတန်းစီရတာပဲ
အခုလို့73စီတွေရှားပါဈေးကြီးနေတာဟာစစ်တွေတမျိုးတည်းမဟုတ်ပဲရခိုင်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့ရှားနေတာဖြစ်ပြီးမြို့နယ်အလိုက်ဈေးနှုန်းကွာခြားမှုတွေရှိနေတာပါရခိုင်တောင်ပိုင်းကတောင်ကုန်းမြို့နယ်မှာဆိုရင်လဲ73စီတွေရှားပါနေပြီးတလီတာကိုကြက်15000အထိရှိတယ်လို့တောင်ကုန်းဒေသခံတူကပြောပါတယ
်ဈေးကြီးတာပေါ့ဒီဘက်ပါဆိုရင်ဟိုပါဆန်ကြီးတွေဆိုရင်လမ်းမှာမရှိတော့ဖြစ်တော့ပြီကောက်ကိုကောက်တွေကပိုက်တာဘာလို့မှမရတာလေဈေးကြီးတာဈေးကြီးတာတလီတာကို12000 15000ရှိရယ်ဝေလို့ပါရသေးတယ်နေရာတွေကမရှိဘူ
းအခုလို့73စီရှားပါမှုတွေကြောင့်မြို့တွင်းရက်ွက်တွေမှာအငှားလိုက်နေတဲ့သုံးပြီးကယ်ရီသမားအချို့လုံနာထားပြီးငါးဖန်သမားတွေလည်းလေမထွက်နိုင်ဖြစ်နေကြသလိုအခြား73စီလုပ်ငန်းတွေလည်းထိခိုက်နေတယ်လို့တောင်ကုန်းဒေသခံတူကပြောပါတယ
်အော်လမ်းကြောင်းမြန်ပွင့်ပါစေဖို့ကိုရအမတော့လားဒီပါလေဟိုကဆရာဆရာမတွေတောင်းပါစေပြီးနေတော့လို့တော့ခြင်းတော့လို့တော့ဖြစ်နေရရှောင်းဆိုင်သမားတွေလည်းတော့မှရှောင်းမဆင်းရဘူးလေရက်စီကရှိမှမရှိတာဟုတ်တယ
်စစ်ကောင်စီအနေနဲ့ရခိုင်မှာတိုက်ပွဲဖြစ်ပြီဆိုရင်ဒေသတွင်းမှာလမ်းတွေပိတ်ဆို့တာစားနေရိတ်ခါဖြတ်တောက်တာတွေလှုပ်ဆောင်လို့ရှိပြီးလက်ရှိမှာလည်းရခိုင်ပြည်နယ်တွင်းကုန်စည်နှုန်းမြင့်တက်အောင်စားနေရိတ်ခါပြတ်တောက်အောင်ရည်ရချက်ရှိရှိလှုပ်ဆောင်နေတာဖြစ်တယ်လို့လွတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဦးအောင်တောင်းရွှေကပြောပါတယ
်စားသုံးစီရှိမယ်နောက်ပြီးတော့အခြားကုန်စည်စီးဆင်းမှုတွေရှိမယ်ပေါ့နော်ဆိုတော့အဲ့ဒီမှာစက်သုံးစီတခုတော့မဟုတ်ပါဘူးအခြားကုန်စည်စီးဆင်းမှုတွေဆိုတော့ငါအစသူတို့ကပိတ်ပင်တာရှိတယ်အဲသူတို့ချင်းရခိုင်ကိုတော့ကိုပိတ်ခါလေးအဲ့လိုမျိုးလုပ်ခဲ့တယ်အခုလေပထမစာပြေတူကလေးဒီလိုပဲလုပ်တယ်အခုလေဒီလိုလက်မဆက်တွေရေးတွေကိုဖျက်တောက်ပြီးမှကုန်စည်စီးဆင်းမှုတွေကိုဖျက်တောက်ထားတယ်ဆိုတော့ဒါကုန်စည်နှုန်းတပ်ဖို့ဆိုတာကတော့ဒါကအဓိကတမင်တကာရည်ရွယ်ချက်ရှိရှိနဲ့အဲ့လိုလုပ်ထားတာဖြစ်တဲ့အတွက်ကြောင့်ကုန်စည်နှုန်းတက်နေတယ်လို့ကျွန်တော်အနေနဲ့တော့မြင်တယ်ခင်ဗျ
ပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကပြန်လည်စတင်ခဲ့တဲ့စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ရဲ့တိုက်ပွဲဟာဒီကနေ့အထိပြင်းထန်နေပြီးစစ်ကောင်စီကနေတိုင်းလိုလိုရခိုင်မြောက်ပိုင်းကမြို့နယ်တွေမှာလက်နက်ကြီးတွေနဲ့ပစ်ခတ်နေတာရှိတယ်လို့ဒေသခံတွေကပြောပါတယ်ဒီကနေ့နေ့လယ် 7:00 နာရီလောက်ကလည်းပေါတော့မြို့ပေါ်မှာစစ်ကောင်စီကလေကြောင်းရေကြောင်းတို့ကတိုက်ခိုက်နေပြီးမြို့တွင်းမီးလောင်တာတွေတွေ့နေရတယ်လို့ပေါတော့အနီးအနားမှာတိမ်းရှောင်နေတဲ့ဒေသခံတွေကပြောပါတယ်ဒါအပြင်ဘူးတီတော်မြို့နယ်မှာလည်းဒီကနေ့နေ့လယ်ပိုင်းမှာပစ်ခတ်မှုတွေရှိနေပြီးအရက်သားတူဦးဒဏ်ရသွားတယ်လို့ဒေသခံတွေကပြောပါတယ်ရခိုင်တိုက်ပွဲကြောင့်ကြောက်တော်မြောက်ဦးမင်းပြားရသေးတော်ဘူးတီတော်မောင်တော်ပုံနှကျွန်းပောက်တော်စတဲ့မြို့နယ်တွေကဒေသခံတိမ့်နဲ့ချီအိုးအိမ်စွန့်ခွာထွက်ပြေးနေရတယ်လို့တပြည်နယ်လုံးအတိုင်းအတာနဲ့အခြေခံပညာစာသင်ကျောင်းတွေလည်းပိတ်ထားပါဗျာခင်ဗျာ